တော်ရရှိမြတ်ခင်ဗျာပြည်လကုံပိုင်းက New Orleans မြို့ပါ Katrina Hurricane လေပြင်းမုန်တိုင်းကြာရောက်ခဲ့ပြီးတဲ့နောက်အဲ့ဒီမြို့ကမင်းမဲ့စရိုက်အခြေအနေစိုက်ခဲ့ရတယ်ဆိုတဲ့သတင်းတွေကြားခဲ့ရပါတယ်တချို့တာဝန်ရှိပုဂ္ဂိုလ်တွေကတော့လက်နက်ကင်လူရန်ကားတွေကလူသတ်မရိတ်ကျပြီးအကူအညီကင်းမဲ့တဲ့မြို့ကန်လူလူကိုဒုက္ခပေးခဲ့ကြတယ်လို့ပြောဆိုခဲ့ကြပါတယ်ပုံတိုင်းတန်းအပြင်အရေးပေါ်အကူအညီတွေချက်ချင်းပေးဖို့လှည့်ဟင်းခဲ့တာကြောင့်လူတစ်သောင်းထိသေခဲ့ကြရတယ်လို့လည်းဆိုပါတယ်ဒါပေမဲ့ဒီသတင်းတွေဟာအကြီးကျယ်ချက်ကားပြောဆိုကြတာဒါမှမဟုတ်လုံးဝမမှန်တာတွေးရတယ်လို့ VOA ရဲ့ Bill Rogers ကသတင်းနောက်ကန်ဆောင်ပါပေးပို့ထားပါတယ် Dos Kinsowin ကဆက်လက်တင်ပြပေးပါလားခင်ဗျာ
ဟုတ်ကဲ့ဦးဝင်းအောင် New Orleans မြို့ကို Katrina Hurricane လေပြင်းမုန်တိုင်းကျရောက်ပြီးနောက်ဒုက္ခရောက်ဝရုံးသုံးပါဖြစ်ခဲ့ရတာတွေနဲ့အတူမြို့တော်ရဲ့ Super Dome လေခုံခန်းမကြီးနဲ့ Convention Center စီဝေခန်းမကြီးမှာထောင်ပေါင်းချီတဲ့မြို့ကန်လူတို့တွေစုပြုံပြီးရောက်ရှိခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီးခန်းမကြီးနှစ်ခုမှာလေကောလဟလတွေကစတင်လွင့်ကျန်နေပါတော့တယ်။အဲ့ဒီဒုက္ခရောက်နေသူတွေခိုလုံရာခန်းမကြီးနှစ်ခုမှာလက်နက်ကင်လူရန်ကားတွေကလူတွေကိုတတ်မရင်းချစ်နေကြတယ်ဆိုတဲ့သတင်းတွေကလည်းပြန့်လွင့်နေခဲ့ပါတယ်။ရေချိုးကန်းထဲမှာခုနှစ်နှစ်အရွယ်မိန်းကလေးတစ်ယောက်ကိုမရင်းချင်ပြီးတပ်ပစ်ထားတာတွေ့ရတယ်တဲ့။လေပင်ကိုလည်းဓာတ်နဲ့လှီးထားတယ်ဆိုပဲ။တချို့မျက်မြင်တက်တယ်လို့ဆိုတဲ့လူတွေကလည်းရှေ့ထွက်ပြီးတော့ဒီလိုဆိုးဝါးလာတဲ့အဖြစ်အပျက်တွေကိုအခုလိုပြောပြခဲ့ပါသေးတယ်
။ They raping babies, raping women, killing people.
သူတို့တွေမိန်းမတွေကိုရောကလေးတွေကိုပါမရင်းချင်နေကြတယ်လေ။လူတွေကိုလည်းတတ်နေကြတယ်လို့ပြောပြသွားတာပါ။New Orleans မြို့တော်ဝင် Ray Megan အပါဝင်မြို့တော်အာနာပိုင်းတို့ကတောင်းလူတွေမတရားပြုတ်သိမ့်နေတာနဲ့ကောလဟာရတွေကိုဖက်ခါတလေလေပြောနေခဲ့ကြပြန်ပါတယ
် There people standing out there have been in that freaking Superdome for 5 days watching
Hey လေခုံးခန်းမကြီးတဲ့မှာလူတွေအများကြီးပြည့်ကျန်နေပါတယ်အဲ့ဒီပြည့်ကျန်နေတဲ့ခန်းမတွေမှာသူတို့နေကြရတာ9ရက်ရှိသွားပါပြီသူတို့ခမလူသေးအလောင်းတွေလမ်းတရဲတွေကလူသားမရင်းကျင့်နေကြတာတွေကိုကြည်နေကြရတယ်ဗျာ
။သတင်းမီဒီယာတွေကလည်းဒီလိုမှတ်ချက်ချတာတွေနဲ့တချို့အကြမ်းဖက်ရာဇဝတ်မှုတွေကျူးလွန်တဲ့ကောလဟာလတွေကိုသတင်းပေးပို့ခဲ့ကြပါတယ်။အခုတော့အဲ့ဒီသတင်းအများစုဟာမမှန်ဘူးဆိုတာတွေ့ရပါတယ်။အာဏာပိုင်တွေရဲ့အဆိုအရ Convention Center စီဝေးခန်းမကြီးတွေမှာလူသားမှုတစ်ခုပဲရှိတယ်လို့ခွဲခြားလို့ရနိုင်ခဲ့ကြောင်း Superdome လေခုံးခန်းမကြီးတွေမှာလူတက်မှုတစုံတရာမရှိခဲ့ကြောင်းသိရပါတယ်။ဒုတိယဗိုလ်မှူးကြီးရက်ဂျီဘဒိုကမတင်းကျင့်မှုနဲ့ပတ်သက်ပြီးဘာတစ်ခုမှရေရရရသတင်းမရရှိဘူးလို့အခုလိုပြောပါတယ
်။ I've heard situations and rumors of rapes and murders and complete lawlessness in
Betty Lincoln Kamaji နဲ့ Convention Center စီဝေးခမကြီးနှစ်ခုစလုံးရဲ့အခြေအနေတွေနဲ့မတင်းမှုတွေလူတက်မှုတွေနဲ့ဥပဒေမဲ့တောင်းကျနေကြတဲ့ဆိုတဲ့ကောလာဟလတွေကိုကျွန်တော်ကြားရပါတယ်။အဲ့ဒီနေရာနှစ်ခုစလုံးမှာကျွန်တော်ရှိနေခဲ့ပါတယ်အဲ့ဒီသတင်းတွေအားလုံးမမှန်ပါဘူးအဲ့ဒီလိုမျိုးလဲမဖြစ်ခဲ့ပါဘူ
းဒီလိုကောလဟလတွေကိုဘလို့များသတင်းအဖြစ်ဖော်ပြခဲ့ကြပါလိမ့်ဝါရှင်တန်အခြေစိုက်ဘရူကင်းစ်သုတေသနသိပ္ပံရဲ့သတင်းလောကကျွမ်းကျင်သူစတီဗင်ဟက်စ်ကတော့အခုလိုသုံးသပ်ပြပါတယ
် You always have situations like this in any crisis whether it's natural disaster or man-made
ဘာဝဘေးအန္တရာယ်ပဲဖြစ်ဖြစ်လူကြောင့်ဖြစ်ရတဲ့ဘေးဒုက္ခတွေပဲဖြစ်ဖြစ်အကြတဲ့တွေနဲ့ကြုံရတဲ့အခါမှာဒီလိုအခြေအနေမျိုးတွေနဲ့အမြဲရင်ဆိုင်ရတာပါလေအထူးသဖြင့်ကဘာတဝန်းရုံမြင့်တန်ကြားကနေကြီးရှုလို့ရတဲ့ဒီခေတ်ကြီးမှာပေါ့ဗျာသတင်းတောက်တွေကလည်းအခြေအမျိုးမိုးဘဝလေဒီခုံပြီးကြလာနိုင်တာမဟုတ်လားအဲသူတို့အနေနဲ့ပတ်ဝန်းကျင်ကိုမရင်နှီးတော့အခုလိုတိတ်ဆိုးနေတဲ့အခြေအနေမျိုးမှာကတုတ်ကရဲ့လှုပ်ရှားသတင်းပို့ကြတာဟိုးဗျာတရင်အချက်လက်တွေကိုတည်တည်ချာချာလေ့လာဖို့အချိန်မရှိတော့သူများပြောတဲ့နဆွန်နှပြကောလာဟလာတွေကိုပြန်ဖောက်တယ်ချတဲ့လူတွေပြောတော့တခါသူတို့ကနားထောင်ရတာပေါ့အကောင်းဆုံးကတော့ဗျာဟုတ်မဟုတ်စ조사ပြီးပြန်ပြီးစီစဉ်တည်တာပေါ့
အပြက်စည်းပုံတွေကြားက New Orleans မြို့မှာကောလာဟလာတွေတဲကအမှားနဲ့အမှန်ကိုခွဲခြားဖို့ဆိုတာကခက်ခဲလာပါတယ်မြို့တော်တဝန်းရင်းနှီးမြုပ်နေပြီးတယ်လီဖုန်းလိုင်းတွေလည်းပြတ်တောက်နေတော့သတင်းတောက်တွေအဖို့အချက်လက်တွေမှန်မှန်မှန်စီစစ်ဖို့ဆိုတာကခက်ခဲတာအမှန်ပါပဲ New Orleans မြို့ရဲ့ဝရုံးသုံးပါဒုက္ခရောက်ခဲ့ရတာပြီးအပေါ်သတင်းလောကကတရုတ်ပြပုံဖော်ခဲ့တာကတော့အထူးကောင်းမွန်လှပါတယ်လို့ Mr. Hess ကယူဆနေတဲ့တစ်ချိန်တည်းမှာပဲသတင်းအမှားတွေပြတာခဲ့တာကတော့သတင်းလောကရဲ့ဂုံသတင်းကိုထိခိုက်စေပါတယ်လို့ပြောပြပါတယ် တော်ဒါရှင်များရှင်သတင်းတောက်တွေကအကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့သတင်းတွေကိုပို့ခဲ့ကြတာမမှန်ခဲ့ပေမဲ့ကက်ထရီနာလေပြင်းမုန်တိုင်းကဖန်တီးခဲ့တဲ့ဝေဒနာကတော့တကယ်ကိုစစ်မှန်လွန်းလာပါတယ်လို့ဖော်ပြထားကြပါရှင်